ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာမနေ့ညနေပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတွေကတော့ဒီပောက်ကွဲမှုဟာလက်နက်ကင်ဖွဲ့တွေကစက်ကြီးကောက်ယူတာနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ထားပါတယ်။လာရှိုးမြို့ကဒီပောက်ကွဲမှုသတင်းပေးပို့လာတာကိုကိုစီသူပြောပြပေးပါဦးခင်ဗျာ
။လာရှိုးမြို့ညစည်းစမ်းအနီးကဆန်းရွှင်ဟိုတယ်မှာဗုဒ္ဓဦးနေ့ညနေ 9:00 ဝန်းကျင်လောက်မှာပောက်ကွဲခဲ့တာပါ။ပောက်ကွဲမှုအခြေအနေကိုစုံစမ်းလေ့လာထားတဲ့လာရှိုးဒေသခံတဦးကဒီဖြစ်စဉ်မှာလူ9ယောက်ထိခိုက်ခဲ့ကြောင်း VOA ကိုအခုလိုပြောပါတယ
်။ကွဲတာကဆန်းရှင်ဟိုတယ်မှာသူကဘယ်လိုပုံစံဆိုင်ကျင်နဲ့လာမှဆန်းရှင်ဟိုတယ်ကိုတိမ်မော်လေးနဲ့ဆောင်ကမှလည်းပြီးတယ်။ဘေးကပြီးတဲ့ပိုင်းကပြောရချင်တာကသူကတောင်းမဖြစ်မဖြစ်နိုင်တော့မတင်ရလို့ဆိုမှအဲ့ဒီဟာကိုဒီမှာချလာလိုက်တာ။အဲ့ဒီမော်လေးချမ်းအဲ့မှာထကွဲတာပဲ။ထိတာက9ယောက်အလုံးတိမ်မော်ထိတာကသူတို့ရဲ့ပုံမှုတရားကတော့ next step you are ယောက်ချားလေးရ၄ယောက်မိန်းကလေးရ5ယောက်အဲ့တော့ပြုံးပေးရအောင်တိရကမတေးရအောင်ဒီအဲမဲဟိုဟာစီးချက်ပါထဲနဲ့ပြန်ပို့လိုက်တယ်တယောက်ကတော့အဲ့ဒီကျူရတဲ့ဟာတော့ပြုံးပေးရတယ
်အခြားဒေသခံတူကတော့ဒီပောက်ကွဲမှုဟာလက်နက်ကန်အဖွဲ့တွေကစက်ကြီးကောက်ယူတာနဲ့တက်ဆိုင်ကြောင်းနဲ့ဆိုင်ကနဲ့ဘုံထောင်ဖောက်ခွဲခဲ့တာဖြစ်နိုင်ကြောင်းပြောဆိုပါတယ
်စက်ကြီးကောက်နေရလို့ဆွဲတဲ့တဘောလေပါဟာလေဟိုလာရှိမျိုးကဘုံပောက်ခွဲတဲ့ဟာလေးမှမပြတာခဏများတော့တပုံစံသေးတယ်ဆိုင်ကဖဲထည့်ပြီးဆိုင်ကမောင်းလာဖားမယ်ပြီးအဝေးနဲ့ကွန်ထရိုးပိန်းစနစ်နဲ့ဖောက်ခွဲမယ်အဲ့တော့ဘို့ပါဆယ်ပုံးနဲ့လာဖားမယ်ဆိုတယ်လို့ပါတော့ဆိုအဲ့လိုပါပဲအခုကလည်းဆိုင်ကပါပဲလုံချုံမှုမရှိတဲ့မြို့ကမြို့ဖြစ်သွားပြီပြီးတော့အားချင်းကတော့ဒီလူတွေကတော့ကြီးတဲ့စာစားလာပါဆိုင်ရဲ့
ရှမ်းပြည်နယ်အတွင်းကသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရှမ်းတန်တော်စင်သတင်းဌာနကတော့ဖေဖော်ဝါရီလ၁ရက်နေ့ကရက်ွက်ရှိနမ်ခုံစေးတိုက်အနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပြီးဇန်နဝါရီလ၃၀ရက်နေ့ကရက်ွက်၃မှာရှိတဲ့ DR ကုံမာဆိုင်ရှိမှာဘုံနှလုံးပောက်ကွဲခဲ့ကြောင်းဆက်ရက်အတွင်း၃ကြိမ်ပောက်ကွဲကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။၂၀၂၃ခုနှစ်စက်တင်ဘာလ၂၈ရက်နေ့လာရှိုးမြို့အထက်ဒန်ဂိုစီဆိုင်ပောက်ကွဲမှုမှာတော့လူ၂ယောက်သေဆုံးခဲ့တယ်လို့ဆက်၂ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။2023ခုနှစ်ဧပြီလ23ရက်တကြံအကြုံနေ့မှာရန်တိုင်းအောင်ဖျားရှိပောက်ကွဲမှုမှာတော့လူ4ဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့တာကြောင်းအဲ့ဒီနှစ်အတွင်းလူအသေးအပြောက်အများဆုံးပောက်ကွဲမှုဖြစ်ခဲ့ပါတယ်။လာရှိုးမြို့မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေမှာတော့တရားခံကိုဖော်ထုတ်နိုင်တာမတွေ့ရသေးပါဘူး။ဗိုလ်ရုံးနေ့ပောက်ကွဲမှုဟာလာရှိုးမြို့ပေါ်မှာစစ်တပ်နဲ့ရဲအင်အားအများပြားရှိနေပြီးမြို့အတွင်းသွားလာမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့ကြားကပဲပောက်ကွဲတာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်။လော်လောဆယ်မှာတော့တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းလက်လွတ်လိုက်ရတဲ့မြို့နယ်တပ်စခန်းတွေကစစ်တပ်နဲ့ရဲတပ်ဖွဲ့အင်အားတွေဟာလာရှိုးမြို့မှာစီယုံရောက်ရှိနေပြီးမြို့ပတ်ပတ်လည်မှာလည်းညီနောင်မဟာမိတ်တပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားတာကြောင့်နှစ်ဖက်စီရေးတင်းမာမှုတွေကမြင့်တက်နေဆဲဖြစ်ပါတယ်ခင်ဗျာ